သထုံမြို့နေမင်္ဂလာတောင်ချီမြတ်သိန်းကျောင်းတိုက်အတွင်းရှင်ကျင်းပါသည့်ဓမ္မသဘေ၌ဟောကြားအပ်သောတောင်ဘုဒ္ဓမာတရားတော်မြတ်သိန်းကျောင်းတိုက်အတွင်းရှင်ကျင်းပါသည့်ဒုတိယအကြိမ်မြောက်တတိပဋ္ဌာန်ဝိပဿနာ9ရက်တရားစကားမှာအလုပ်ပိတရားနဲ့တွေ့ဖဲပြီးတော့မှတ်သားတဲ့မှတ်သားထိုက်တဲ့တရားဓမ္မနဲ့ပတ်သက်တဲ့ဘုဟုသုတလေးတွေထည့်သွင်းပြီးတော့တောင်ဘုဒ္ဓမာဆိုတဲ့ခေါင်းစဉ်လေးနဲ့တရားတစ်ပုဒ်ဟောကြားနာကြားရအောင်မဟောမီမနာမီမာတရားပိုင်ရှင်ဖြစ်တော်မူသောတပ္ပိညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ဤအရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်းစွာရှိခိုးပူဇော်ကြရအောင်အားလုံးနဲ့လက်ဝှချီထားပြီးတော့လိုက်ဆိုကြပါအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရား အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရ
ား
အရဟံစိတ်ကြွေရာရနိုင်ပင်မကောင်းဟုကိုပြုတော်မူသောမြတ်စွာဘုရားအရဟံစိတ်ကြွေရာရနိုင်ပင
်
မကောင်းဟုကိုပြုတော်မူသောမြတ်စွာဘုရ
ား
အသုဇောသူကိုထိုင်တော်မူထိုက်သောမြတ်စွာဘုရ
ား
အရဟံသူသောသူကိုထိုင်တော်မူထိုက်သောမြတ်စွာဘုရ
ား
သာဓုကုန်ေသာမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့တက်တာတဲ့ဣရိယာပုတ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစဉ်ကဘာလဲလေ။တောင်ဘုဒ္ဓမာတရားနာသိတဲ့ပေါင်းသူတော်ကောင်းလို့ယောဂီအပေါင်းသူတော်ကောင်းတို့ဟာတောင်ဘုဒ္ဓမာတွေဖြစ်ပါတယ်တရားစခန်းမှာဝင်ပြီးတော့ရိပ်သာကျွန်းမှာအချိန်ပြည့်နေပြီးတော့အားထုတ်ကြတဲ့အချိန်ပြည့်ယောဂီများကတော့အချိန်ပြည့်တောင်ဘုဒ္ဓမာများဖြစ်ကြတယ်အချိန်ပိုင်းနဲ့တရားအားထုတ်ကြတဲ့ပုဂ္ဂိုလ်များကတော့အချိန်ပိုင်းတောင်ဘုဒ္ဓမာများဖြစ်ကြတယ်အချိန်ကြီးပဲအာထုအာထုအချိန်ပိုင်းပဲအာထုအာထုတရားဘာဝနာလို့ကိုအာထုနေကြတဲ့ယောဂီအပေါင်းသူတော်ကောင်းတို့ဟာတောင်ဖို့တူဓမ္မတွေကြီးပါပဲ။ဘာတောင်ဖို့တူနေတာလဲဆိုရင်တော့ခန္ဓာတောင်ဖို့ကိုတူနေကြတာ။ဘာတောင်ဖို့တူနေတာလဲ ယောဂီဆိုတာခန္ဓာတောင်ဖို့ကိုတူနေကြတဲ့တောင်ဖို့တူဓမ္မတွေဖြစ်တယ်တံခိုးတူမဆိုတဲ့သကလုံးလေးကိုပြောလိုက်တာနဲ့တခြားဘာတူဓမ္မတွေကိုတတိယသွားကြလဲကြောက်တူဓမ္မတို့တိုက်တူဓမ္မတို့တွင်တူဓမ္မတို့စသည်အဖြင့်တူဓမ္မတွေအများကြီးရှိကြတာပေါ့အဲ့တော့ရက်ထဲမှာခလေးတွေအော်အော်ပြီးတော့ဆိုးသံကြားခဲ့ပူပါတယ်တကယ်တော့ကြောက်တူသမားများဟာဗားတဲ့ဗားလောင်းနေပါတယ်တို့ဗားလောင်းနေတယ်တို့လောကံလောင်းနေပါလောကံလောင်းဆိုတာလောကံဆိုတာဗားတို့ကြောက်တထီးပေါ့နော်အဲ့တော့ကြောက်တူသမားတွေဟာကြောက်တထီးလောင်းနေဖြစ်တယ်တိုက်တူသမားဆိုရင်လေယရဏတိုက်ကိုတူတာဆိုတော့ယရဏတထီးလောင်းလို့ပြောရမှာပေါ့ဒါဖြင့်ခန္ဓာတံပိုးတူးနေကြတဲ့တံပိုး သူဓမ္မယောဂီများကတော့ဘာလောင်းနေတော့ကြောက်တူးတဲ့သူကကြောက်တထေးလောင်းဆိုတော့တံပိုးတူးတဲ့သူကတော့တံပိုးတထေးလောင်းလို့ပြောလို့တော့မဖြစ်ဘူးเนาะတံပိုးဆိုတာခန္ဓာလို့ပြောထားတော့ခန္ဓာတထေးလောင်းဆိုရင်ခန္ဓာ၄တစ်ခုပြီးတစ်ခုမဆုံးနိုင်အောင်ရလိမ့်မယ်လို့ဒီလိုသဘောတရားနေလိမ့်မယ်ဒီတော့ခန္ဓာတံပိုးသူဓမ္မတွေဟာနိဗ္ဗာန်တထေးလောင်းနေဖြစ်တယ်နိဗ္ဗာန်တည်းဟူသောယရဏကိုရရှိကြမယ်နိဗ္ဗာန်တည်းသောယရဏကိုပိုင်ဆိုင်ကြမယ်ယရဏတထေးလောင်းนี่ဖြစ်ပါတယ်ဒီတော့ခန္ဓာတံခိုးတုဓမ္မတွေတရားနာပိသပေါင်းသူတော်ကောင်းတို့ယောဂီပေါင်းသူတော်ကောင်းတို့ရဲ့ခန္ဓာဟာတံခိုးနဲ့တူတယ်အဲ့ဒီခန္ဓာတံခိုးရဲ့သဘောတဘာဝတွေကိုလမ်းဆုံးထိရောက်အောင်တိုးပေါ်ကြရမယ်မြတ်စွာဘုရားရှင်ညွှန်ကြားတဲ့တတိပဌာန်နိလန်တံဝိပဿနာတရားပေါ်မြားအထုံနေကြရဲဆိုတာမိမိရဲ့ခန္ဓာတံပိုးကြီးအကြောင်းကိုလမ်းဆုံးထိသိအောင်ရည်ဆုံးမြည်ဆုံးသိအောင်တိုးပေါ်နေကြခြင်းဖြစ်ပါတယ်ဒီတော့ဦးဇင်းနဲ့တပတ်တရားနာပိသပေါင်းသူတော်ကောင်းတို့ရဲ့ယောဂီပေါင်းသူတော်ကောင်းတို့ရဲ့ခန္ဓာဟာဘာကြောင့်တံပိုးနဲ့တူရသလဲပထမဆုံးအချက်ကတော့လောကမှာရှိတဲ့တံပိုးတွေမှာအပေါက်ကြီးအပေါက်ငယ်များစွာရှိသလိုတဏ္ဍပိသပေါင်းသူတော်ကောင်းတို့ရဲ့ခန္ဓာဟာလည်းအပေါက်ကြီးအပေါက်ငယ်တွေများစွာရှိတဲ့အတွက်ကြောင့်ခန္ဓာဟာတံပိုးနဲ့တူတယ်တံပိုးဆိုတာကတော့တဏ္ဍပိသများအားလုံးမြင်မှုကြပါတယ်နော်တံပိုးမှာကြည့်လိုက်ရင်အပေါက်ကြီးအပေါက်ငယ်တွေအများကြီးပြည့်နှက်ပြီးတော့နေတယ်အဲ့ဒီလိုပဲဥစ္စလို့ရဲ့ခန္ဓာဟာလည်းပဲဥစ္စလို့ရဲ့ရုပ်ခန္ဓာဟာလည်းပဲအပေါက်ကြီးပေါင်းရဲ့အသေးသေးနဲ့ပြည့်နှက်ပြီးတော့နေတယ်အပေါက်ကြီးကိုယ်ပေါင်းနဲ့အပေါက်ငယ်ပေါင်းများစွာပေါ့ဒွါရကိုယ်ပေါင်းလို့ပြောလို့ပြောထားရှိကြတာပါပဲဒါတော့ဒွါရကိုယ်ပေါင်းဆိုတာဘာလဲလို့ရည်တွေ့ကြည့်ပါဦးဒီကတည်းကအရင်ဥရှင်ဝင်မယ်ရေခိုင်းရမယ်နော်ကိုယ်ကောက်ပြင်းပြီးသွားတာပဲဟဲ့လားမျက်စိနာနာလျှောက်ကိုစိတ်ဆိုတဲ့ဒီဒွါရ၆ပါးအစဉ်လေးကိုလက်ကင်ထားပြီးတော့တွေးကြည့်လိုက်ပေါ့မျက်စိပေါက်က2ပေါက်နားပေါက်က2ပေါက်နှာခေါင်းပေါက်က2ပေါက်ပါးစပ်ပေါက်က2ပေါက်ကြည်နေဆွနဲ့ပေါက်က2ပေါက်ကျင်ငယ်ဆွနဲ့ပေါက်က2ပေါက်ဆိုပြီးတော့ဒွါရ9ပေါက်အဲ့ဒါကတော့အထင်ရှားဆုံးအပေါက်တွေမလို့အပေါက်ကြီးကိုပေါက်လို့ခေါ်ရပါတယ်အဲ့ဒီအပေါက်ကြီးကိုပေါက်တွေမကဘူးအပေါက်ငယ်လေးတွေကလည်းမရှိမတွန့်နိုင်အောင်များစွာရှိတယ်ခန္ဓာကိုယ်မှာရှင်းထွက်ဖို့အပေါက်တွေအခိုးထွက်ဖို့အပေါက်တွေအငိတ်ထွက်ဖို့အပေါက်တွေအဲ့ဒီအပေါက်ကလေးတွေကတော့မင်းမင်းပေါက်ကလေးတွေကတော့မရှိမတွန့်နိုင်အောင်ကိုရှိပါတယ်သိက္ခာပညာရှင်တွေရဲ့အနုကျင့်မှန်တောင်းနဲ့ကြီးခတဲ့အတိုင်းပြောရမယ်ဆိုရင်တော့ခန္ဓာကိုယ်အရည်ပြားပေါ်မှာကြက်ပြဝိုင်းတဝိုင်းစားလို့ရှိတဲ့နေရာတနည်းပြောရင်တော့တလမပတ်လည်လို့ရှိတဲ့နေရာလေးမှာဝင်းရင်ပေါက်ပေါင်း2000ကျော်ရှိတယ်။ဒဂရီမရှိနေတော့မမြင်တွေ့နိုင်ဘူးပေါ့။ဒဂရီမရှိနေကြည့်မယ်ဆိုရင်တော့တလမပတ်လည်ဆိုရင်ဝင်းရင်ပေါက်လေးတွေဘယ်နှပေါက်လောက်ပဲတွေ့မလဲ။20 30လောက်ပဲတွေ့နိုင်တယ်ပေါ့။အနည်းဆုံးဝင်နှောင်းတဲ့ဒေသကြည့်လိုက်လို့ရှိရင်တော့တလမပတ်လေတွင်းမှာကိုအပေါက်ပေါင်း2000ကျော်လောက်ရှိတယ်။လူတွေကတော့တမန်မျက်စိနဲ့မမြင်နိုင်ပေမဲ့ရှင်ကလေးတွေကတော့သူတို့ရဲ့သဘာဝမျက်စိနဲ့မြင်နိုင်ပုံပေါ်ပါလေ။ဒါကြောင့်ရှင်လေးတကောင်လူရဲ့ရည်ရွယ်ပုံမှာနားလိုက်ပြီးဆိုရင်ဘယ်နေရာကိုပဲနားပြီးတော့သွေးဆုပ်ဆုပ်ဆုပ်ယူလို့ရတယ်။ရှင်လေးရဲ့မျက်စိနဲ့ကတော့တပြံဝိုင်းတဝိုင်းစာမှာအပေါက်2000ကျော်ရှိတာကိုသူတို့မြင်တွေ့လို့ရပါလေ။အနုဘမလုံးနဲ့ကြည့်တယ်လို့ရှင်နေကြည့်တယ်လို့အနုဘမလုံးနဲ့ကြည့်ရင်မြင်ရတယ်လို့ရှင်နေကြည့်ရင်မြင်ရတယ်လို့သာတာမန်မျက်စိနဲ့ဒီလိုခန္ဓာကိုယ်အနှံ့အပေါက်ငယ်လေးတွေညောင်များစွာနဲ့စကားကြတယ်လို့ရှင်နေတာကမြင်တွေ့ရမယ်ဆိုရင်တော့ကိုယ်ခန္ဓာကိုယ်လည်းဘယ်သူမှသာယာနှစ်သက်တက်မဲ့ဆွေးလန်းကြမှာမဟုတ်ပါဘူးသူတစ်ပါးတည်းရဲ့ခန္ဓာကိုယ်လည်းပဲသာယာနှစ်သက်တက်မဲ့ဆွေးလန်းကြမှာမဟုတ်ပါဘူးဒါကြောင့်ပကတိတော်မြေတံမှုဟာအပ္ပတိဥပေါင်းရဲ့အသေးသေးများစွာရှိတယ်လို့ တို့ရဲ့ရုပ်ခန္ဓာဟာလည်းပဲအပေါင်းကြီးပေါင်းငယ်များစွာရှိတဲ့အတွက်ကြောင့်တောင်ပေါ်နေတူပါတယ်။ဒါလည်းပဲကုခန္ဓာပေါ်မှာလည်းတွေ့တာတတ်မှုမရှိအောင်သူတစ်ပါးရဲ့ရုပ်ခန္ဓာဒီပေါ်မှာလည်းတွေ့တာတတ်မှုမရှိအောင်တံဝေကဉာဏ်တံဝေကအမြင်ကိုရှင်းတန်တွေ့တဲ့စီပါတယ်။နောက်တစ်ချက်ရုပ်ခန္ဓာဟာတောင်ပေါ်နေဘာကြောင့်တူရသလဲဆိုရင်ဘဂရုသောတံပိုးမှာရှိတဲ့အပေါကျိုးပေါင်းငယ်အသွေးတွေကနေမွေတို့ကျင်းတို့ကျို့တို့ဖို့တို့အဆက်ရှိတဲ့ဆက်ဆုပ်စရာယုံစရာကောင်းတဲ့အကောင်တွေယောဂပုရိဖြန့်ချိမဲ့အကောင်တွေဘင်းရန်အနေဖြစ်စေမဲ့အကောင်တွေသာအဆက်ပြီးတော့နေသလိုထွက်ပေါ်ပြီးတော့လာသလိုသူတို့ရဲ့ရုပ်ခန္ဓာမှာရှိတဲ့အပေါကျိုးပေါင်းငယ်အသွေးတွေကလည်းပဲရှင်စရာတွေဆက်ဆုပ်စရာတွေအငြိကြီးတွေသာအမြဲတမ်းထွက်နေတဲ့အတွက်ကြောင့်လည်းပဲတောင်ပို့နဲ့တူတယ်။တောင်ပို့ဆိုတာကိုပါဠိလိုတော့ဝါမိကလို့ခေါ်ပါတယ်။တရားနည်းနဲ့အသေးပဲဖွင့်မယ်ဆိုရင်တော့ဝမတိတိဝါမိကောအံထုတ်တတ်သောကြောင့်ဝါမိကတောင်ပို့လို့ခေါ်တယ်။တောင်ပို့ဆိုတာဘာလို့ခေါ်တာလဲဆိုရင်အံထုတ်တတ်လို့ဘာရင်အံထုတ်တာလဲဆိုရင်သူ့မှာရှိတဲ့အပေါကြီးအပေါင်းငယ်ကနေပြီးတော့ဆက်ဆုပ်စရာအကောင်ပလောင်တွေကိုအန်ထုတ်တတ်လို့တောင်ပို့လို့ခေါ်တာပါတရားဥစဉ်ရဲ့ခန္ဓာမှာရှိတဲ့ပေါတိပေါငယ်ကလည်းပဲဒီနေ့ဒီနေ့ပွေရာချိန်တာလေးတွေတင့်တယ်တာလေးတွေလှပတာလေးတွေစိတ်တည်ရှိတာလေးတွေသိမ့်ထားခြင်းစရာလေးတွေအညတနုစုဆောင်ထားခြင်းစရာလေးတွေထွက်လာသလားလို့ဆိုတော့မထွက်လာပါဘူးရှိသမျှအပေါကြီးပေါင်းငယ်အသေးသေးကယွန်စရာတွေဆက်ဆုပ်စရာတွေအငြိအကျေးတွေကြီးပဲနေစင်တဲ့အမျှအချိန်နဲ့အမျှထွက်ပြီးတော့နေပါလေ။မျက်စိဘောက်ကထွက်တော့ဘာတွေထွက်တော့မျက်ချီတွေထွက်တယ်။မတင့်တယ်လားမလို့နာမည်ကမျက်ချီလို့ချီနဲ့ခေါ်ရတာနော်။မျက်စိကမျက်ချီထွက်တယ်။နားကဘာထွက်တော့နှာနားကမျက်ချီထွက်နားကနှစ်ဖာချီထွက်မယ်သူကလည်းချီပဲနော်နှာခေါင်းကထွက်တော့နှစ်ချီတွေထွက်မယ်ရှာရှာဆိုတော့ဒီပါးစပ်ပေါက်ကထွက်တော့ဘာကြီးထွက်မလဲရှာချီလို့မလုပ်နေတော့နော်ပါးစပ်ကထွက်တော့ဒီတလိတ်တို့တတွေးတို့ဒီသွားပုတ်ကြီးတို့ဓာတ်တွေထွက်လာမှာပေါ့တနည်းအားဖြင့်တော့ပါးစပ်ပေါက်ဆိုလို့ရှိရင်လည်းသွားရည်ဓာတ်ရည်ဘာကြီးထွက်တော့တချီတွေထွက်တယ်သွားလိုက်ကြတော့မွေးလာလေးဒီကြိုင်လာလေးဒီအရသာရှိလာလေးဒီချိုးရဆိတ်လာလေးဒီစားတယ်အဲ့ဒီစားတော့ကတော့အရသာတွေရှိလို့စားပြီးတော့သွားကြတယ်ကက်နေတယ်ပြန်ထွက်လာတော့နာမည်ကဘယ်လိုဖြစ်သွားတော့တချီတဲ့ဒါဖြင့်ဘာစားနေတယ်ဆိုတဲ့အဓိပ္ပာယ်သိရသွားတော့အဲ့ကောက်ကဘယ်ဆုံးဖြတ်ပေါ့လीနော်အဲ့ဒါသွားတဲ့ကထွက်လာတော့တချီမျက်စိနာနာလျာကိုကိုနည်းနည်းကြည့်လိုက်တော့ခန္ဓာကိုယ်မှာဒေါရကြီးဖြစ်တဲ့ကျင်ကြီးပေါက်ကထွက်လာတော့ကျင်ကြီးပေါ့ကျင်ငယ်ပေါက်ကထွက်လာတော့ကျင်ငယ်အဲ့တော့ဒေါရကြီးကိုပေါက်ကထွက်လာသမျှအရာအလုံးဟာလေမှုရာချိန်နာတင့်တယ်တာလှပတာတင်းထားခြင်းစရာတခုမှမရှိဘူးရှင်ဇာတိကြီးပဲအပေါင်းငယ်လေးဖြစ်တဲ့မွေးငယ်ပေါက်ကနေထွက်လာတော့လေချွေးတွေအခုအငွေတွေဒါတွေကလေယုံရှာစရာတွေပဲနောင်ဆိုနေတဲ့အရာတွေပဲညစ်ပတ်တဲ့အရာတွေပဲဒါကြောင့်ငွေငင်းပေါက်တွေကနေမတင့်တယ်တာကြီးထွက်လာလို့နေစင်းနေမှညံ့နာတင်နေရတယ်ကြီးချိုးပြနေရတယ်အဲဒီလိုအဖြစ်ပေါ့လေဒဂရုသောကြောင့်ဘုရားကြီးဟာဆက်ဆုပ်စရာကောင်းတဲ့အကောင်ပလောင်တွေပဲထွက်ပေါ်ပြီးတော့လာတယ်လို့ရုပ်ခန္ဓာကိုယ်ကြီးဟာလည်းပဲမတင့်မတင့်ယုံစခိုလ်ကြီးပဲထွက်ပေါ်လာတဲ့အတွက်ကြောင့်တောင်ဘုန်းနဲ့တူပါတယ်နောက်တစ်ချက်ရုပ်ခန္ဓာဟာတံပိုးနဲ့ဘာကြောင့်တူရသလဲဆိုရင်ဒီရုပ်ခန္ဓာကြီးဟာဘုရားသစ္စေကဗုဒ္ဓယဟန္တာရှင်မြတ်တည်စွန့်အံထုတ်ထားတဲ့အရာဖြစ်လို့ပဲပဂရုသောတံပိုးကြီးဟာခြားကောင်လေးတွေအံထုတ်လိုက်တဲ့အရာဖြစ်တယ်စွန့်ထုတ်လိုက်တဲ့အရာဖြစ်တယ်ခြားကောင်လေးတွေဟာတံပိုးလုတ်ပြီးဆိုရင်သူ့အတိုင်းတာကာလအကန့်အသတ်လေးတစ်ခုတွင်းမှာပဲနေထိုင်ကြတယ်ကိုယ်နေခြင်းတဲ့အတိုင်းသာကာလတစ်ခုကြော်သွားပြီဆိုရင်တံပိုးကြီးကိုဒီတိုင်းပဲထားပြခဲ့တယ်။နောက်ဆုံးခြားကောင်လေးတွေသေသွားပြီဆိုရင်လည်းတံပိုးကြီးကိုဒီတိုင်းပဲစွန့်ထားရခဲ့တယ်။ဒါကိုပဲဝိဇ္ဇာလိုင်းတို့ကန္နာရီလိုင်းတို့လိုက်တဲ့လူတွေက ခြားတန်ဆိုပြီးတော့လိုက်ရှာနေကြတာပေါ့အဲ့တော့ခြားတန်မူကြီးဟာခြားကောင်းနေဘလို့ကျွန်တော်လို့စွန့်ထားလိုက်တဲ့အရာဖြစ်တယ်လို့ပဲဦးဇင်းလေးရဲ့ရုပ်ခန္ဓာကိုယ်ကြီးဟာလည်းပဲဘုရားသစ္စာဗုဒ္ဓရဟန္တာအရှင်မြတ်တွေမလို့ကျွန်တော်လို့စွန့်ထုတ်ထားလိုက်တဲ့စွန့်အံထားလိုက်တဲ့အရာဖြစ်တယ်စွန့်လို့ထားတဲ့အရာဆိုတာကတော့ဘုရားသစ္စာဗုဒ္ဓရဟန္တာအရှင်မြတ်တွေနောက်ဆုံးသုတိသိမ့်နဲ့ပြိဋိဘံဆံသွားပြီးပြီဆိုရင်ဘဝခန္ဓာအစ်ထပ်မဖြစ်တော့ဘူးဦးဇင်းတို့ရထားတဲ့ခန္ဓာမျိုးထပ်ပြီးတော့မရတော့ဘူးဒါကြောင့်ဒီခန္ဓာဟာဘုရားသစ္စာဗုဒ္ဓရဟန္တာအရှင်မြတ်တွေစွန့်ထားတဲ့အရာဖြစ်သွားပြီလောကရောရနေသေးတာပေါ့ဒီဘဝကနေသုတိပြီးသလိုပြိဋိဘံပြုသွားပြီဆိုရင်နောက်ဘဝအစ်ထပ်မဖြစ်တော့တဲ့ကြောင့်အခုလိုခန္ဓာမျိုးထပ်မရတော့ဘူးအဲ့ဒီလိုထပ်ပြီးတော့မရတော့တာကိုပဲဘုရားသစ္စာဗုဒ္ဓရဟန္တာအရှင်မြတ်ကြီးကစွန့်လွတ်ထားတယ်လို့ဆိုလိုပါတယ်အဲ့ဒီလိုအချင်းပဂတိသောတံပိုးကြီးဟာခြားကောင်းနေစွန့်လွတ်ထားတဲ့အရာဖြစ်သလိုဦးဇင်းတို့ရဲ့ရုပ်ခန္ဓာဟာလည်းပဲဘုရားသစ္စာဗုဒ္ဓရဟန္တာအရှင်မြတ်ကြီးဆုံးလွထားတဲ့အရာဖြစ်တဲ့အတွက်ကြောင့်လည်းပဲဗာနဲ့တူလေတံပိုးနဲ့တူတယ်ခန္ဓာတံပိုးဖြစ်ပါတယ်နောက်တစ်ချက်ကတော့ပဂရုဘောမြေတံပိုးကြီးဟာခြားကောင်လေးတွေစွန့်ထုတ်လိုက်တဲ့ပါဠိတရားနိဒံပြတော့ခြားကောင်လေးတွေအံထုတ်လိုက်တဲ့မြေမှုံတွေတွေသဲမှုံလေးနဲ့ဖွဲ့စည်းတိဆောက်ထားတယ်လို့ပဲဦးဇင်းတို့ရဲ့ရုပ်ခန္ဓာကိုယ်ကြီးဟာလေဘုရားသစ္စာဗုဒ္ဓရဟန္တာရှင်မြတ်ဒီစွန့်လွတ်ထားတဲ့အံထုတ်ထားတဲ့ရေမုံတဲမုံကြီးဟူသော32ကုဋ္ဌာတအစုအဝေးနဲ့ဖွဲ့စည်းတည်ဆောက်ထားတဲ့အတွက်ကြောင့်တံပိုးနဲ့တူတယ်။ပြင်ပလောကမှာမြင်တွေ့နေရတဲ့တံပိုးလေးတွေဟာမြင်ခြားကောင်လေးတွေတကောင်ချင်းတကောင်ချင်းနည်းနည်းစီတည်လာတဲ့ရေမုံလေးတွေတဲမုံလေးတွေနဲ့တည်ဆောက်ထားတာဖြစ်တယ်။ပဇက်နဲ့တဲမုံလေးတွေရေမုံလေးတွေကိုက်ချီလာတယ်ပြီးတော့တံပိုးဖောက်တဲ့နေရာမှာဒီမြေမုံသဲမုံလေးကိုစွန့်ထုတ်လိုက်တယ်အံထုတ်လိုက်တယ်အဲ့တော့တံပိုးကြီးဟာခြားကောင်လေးတွေအံထုတ်လိုက်တဲ့သဲမုံမြေမုံလေးရဲ့အစုအဝေးကြီးဖြစ်တယ်အဲ့လိုပါပဲဦးဇင်းတို့ရဲ့ရုပ်ခန္ဓာကြီးဟာလည်းဘုရားသစ္စာဗုဒ္ဓရဟန္တာအရှင်မြတ်ကြီးကစွန့်လွတ်ထားတဲ့စွန့်လွတ်ထားတဲ့ဆိုတာကဘုရားသစ္စာဗုဒ္ဓရဟန္တာရှင်မြတ်ဒီတာယံဟဲ့တဲ့တမဲ့ဆွေးလန်းခြင်းမပြုတော့တာကိုပဲဆွံ့လွတ်ထားတယ်လို့ပြောတာပါပဲအဲ့တော့တာယံဟဲ့တဲ့တမဲ့ခြင်းမရှိသောအခြင်းဘုရားရဟန္တာများဆွံ့လွတ်ထားတဲ့32ကုဋ္ဌာတကြီးဟူသောမြေမုံသဲမုံလေးတွေတစားစီတစားစီစုပေါင်းဖွဲ့စည်းထားတဲ့အစုအဝေးကြီးဖြစ်လို့လည်းပဲတောင်ပို့နေတူပါတယ်ဘုရားသစ္စာဗုဒ္ဓရဟန္တာရှင်မြတ်များကတော့ဒီ32ကုဋ္ဌာတအပေါ်မှာတာယံနှစ်တဲ့တမဲ့ဆွေးလန်းခြင်းမရှိတော့ဘူးအဲ့ဒီမရှိတော့တဲ့32ကုဋ္ဌာတာကိုပဲပုထုရှင်ပုဂ္ဂိုလ်တွေကတော့တာယနှစ်သက်တက်မဲ့ဆွဲလန်းပြီးတော့နေကြတယ်။တာယနှစ်သက်တက်မဲ့ဆွဲလန်းပြီးတော့အဲ့ဒီတဲမုံမြေမုံတွေနဲ့ခန္ဓာတံပိုးကြီးတည်ဆောက်ထားကြတယ်။တေတုဒေသနာရှင်အရ32ကုဋ္ဌာတာဆိုတော့အချင်းချင်းပြောရမှာပေါ့။ဒီတရားနာမေထရမှာ32ကုဋ္ဌာတာအလွတ်ရတဲ့ပုဂ္ဂိုလ်များပါလား။မပိုင်တော့တစ်ခေါက်စီတော့တိုင်ပြီးမှရှင်တယ်လိုက်ဆိုသဘင်မွေးညင်းခြေသေးလက်သေးတွားအရင်ဒီငါးမျိုးဟာဥစုတစုဖြစ်ပါတယ်အသာအကျော်အယူယူရင်းချင်းစီအညုဒီငါးခုကလည်းတည်းဖြစ်ပါတယ်ငါနှလုံးအသေးအနှီးအဖြင်းအဆုတ်ဒီငါးမျိုးကလည်းတကယ်ဖြစ်ပါတယ်ဥမဥသိမ်အစာတက်အစာဟောင်းအုံနောက်ငါးခုတကယ်ပေါင်းလိုက်တော့ငါးလေးလီ20ရှိသွားပြီပြီးကြီးတလိပ်ပြီးသွေးချွေးအစီကဲဘယ်နှခုတည်းလဲတော့6ခုတည်းပဲနောက်ဆုံးတည်းဆိုမယ်မြည်ကြီးစီကြီးတွေးနှက်အစီကျင်ငယ်ဘယ်နှခုတည်းလဲတော့6ခုတည်းပဲနောက်နှစ်တွဲက ဆောင်းနှစ်လီစနစ်ရှေ့က22ပေါင်းလိုက်တော့32အဲ့ဒီ32ခုထပ်တာကတော့ရအောင်ကျက်ထားကြနော်ဗုဒ္ဓဘာသာဝင်တိုင်းရတဲ့ရထိုက်ပါလေ32ခုထပ်တာ32ခုထပ်တာဒီခန္ဓာကိုယ်ကြီးက32ခုထပ်တာအစုကြီးပါကွာအပုတ်ကောင်နေရုပ်ဆောင်နေတာပါကွာနေခဏခဏပြောလို့ရှိတယ်ဘာလဲကွာ32ခုထပ်တာဆိုတော့ငါလည်းမသိဘူးလို့ဒီလိုတော့မလုပ်သိဘူးနော် အဲ့ဒီ32ခုထာသကိုဘုရားဘုရားကဗုဒ္ဓယန္တန်ရှင်မြတ်များကဘယ်ခုထာသကိုမှတာယာနှစ်သက်တမဲ့ဆွေးလန်းခြင်းမရှိကြတော့ပါဘူးမရှိတော့တာယာနှစ်သက်ခြင်းမရှိတော့အဖြစ်32ခုထာသကိုဘုရားရှင်တို့ကဆွံ့လွှတ်ထားလိုက်ပါပြီအဲ့ဒီဆွံ့လွှတ်ထားတဲ့32ခုထာသအစုဝေးကြီးမို့လို့လည်းပဲတောင်းဖို့လို့ခေါ်ရတာပါ ရန်သူကဗုဒ္ဓယန္တန်ရှင်မြတ်ကြီးက32ခုထာသပေါ်မှာတာယာနှစ်သက်တက်မဲ့ဆွေးလန်းခြင်းမရှိကြပေမဲ့ပုထုဇဉ်တွေအနေနဲ့ကြတော့အဲ့ဒီ32ခုထာသကိုပဲအမြတ်တနည်းနဲ့တာယာနှစ်သက်တက်မဲ့ဆွေးလန်းနေကြတယ်32ခုလုံးဆိုတာအသာထားလိုက်ပေါ့ပထမဆုံး5ခုတတွဲလေးကိုပဲကြည့်ရအောင်ပထမဆုံးပါတဲ့တော့ခုနဆိုသွားလိုက်တာ7ဆိုတာကုထာသတစ်ခုပဲအဲ့ဒီ7ဆိုတဲ့ကုထာသမှာတတ္တဝအများဟာတာယာမှ ထားတယ်တချို့ကအမောက်ကလေးတွေလှုပ်ထားကြတယ်အညစ်ကလေးတွေချထားကြတယ်အလေကွဲလေးတွေထားတယ်ဘေးကွဲလေးတွေထားတယ်တချို့ကြတော့လည်းပဲဇဒုံလေးတွေထုံးပြီးတော့ထားတယ်ဇဒုံထုံးတော့တချို့ကလည်းထိတ်မှထုံးထားတယ်တချို့ကနောက်မှထုံးထားတယ်တချို့ကဘေးရွယ်လေးထုံးထားတယ်တချို့ကဇမင်လေးကိုနောက်မှဒီတိုင်းပဲဆန့်ပြီးတော့ချထားကြတယ်တချို့ကလည်းဇမင်လေးကိုနောက်မှစီးပြီးတော့လှန်တင်ထားတယ်တချို့ကလည်းဈေးမှာအတွေ့လေးချပြီးတော့ထားတယ်မိမိတာယံတို့မိမိသဘောကျတယ်လို့မိမိနှစ်သက်တယ်လို့ဇမင်ကိုအမျိုးမျိုးပုံစံပေါ်ပြီးတော့တာယံနှစ်သက်တတ်မဲ့ဆွဲလန်းနေကြပါတယ်အခုခင်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဂရုံးကြီးဆိုတာကလည်းမရှိဘူးလားဂရုံးကြီးတွေခက်စားနေတယ်နော်ဒီတော့ဘုရားပြစ်စကဘုရားယန္တန်ရှင်မြတ်တည်ဘုရားပြည့်စုံဗုဒ္ဓရဟန္တာရှင်မြတ်ဖြစ်ဖို့အတွက်သူတော်ကောင်းလူကိုအားထုတ်ကြတဲ့ယဟန်သာမဏေဘိက္ခုနီမတိလရှင်ဆက်ရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲသဘင်ကိုပြန်အောင်ရိတ်ထားကြတာပါပဲသဘင်ပေါ်မှာတာယာနှစ်သက်တဲ့ဆွေလနဲ့တဏှာကိုပယ်တတ်လိုက်တဲ့သဘောလေးဖြစ်ပါတယ်သဘင်နဲ့ပတ်သက်တဲ့တောင်းကြမှုတွေအင်းကထများတာတွေကျင်းရှင်းသွားဖို့ပလိဘောဓာတွေကျင်းရှင်းသွားဖို့အတွက်လည်းဖြစ်ပါတယ်ဒါပေမဲ့ကောင်းပြန်အောင်ရိတ်ထားတိုင်းကိလေသာပြောင်းလာတော့မဟုတ်ဘူးတို့တို့မှတ်မယ်ဆိုတော့ကောင်းပြောင်းနိုင်ရဲ့ကိလေသာပြောင်းနိုင်ရဲ့ပြောင်းရင်းနှစ်မျိုးပေါ့နော်ကောင်းပြောင်းနိုင်လေကိလေသာမပြောင်းဘူးဒါပေမဲ့ယဟန်သာမဏေသူတော်စင်သာကောင်းပြောင်းအောင်တုံးထားတယ်ဆိုတာကတော့ရည်ရွယ်ချက်ကကိလေသာပြောင်းအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်ပါပဲလောလောဆယ်တော့သဘင်နဲ့ပတ်သက်တဲ့ကိလေသာကိုအပြောင်းရှင်းလိုက်တယ်မင်းကောင်းလေးကြောင်နေတယ်လို့မင်းရဲ့တဏ္ဍာမှာရှိတဲ့မင်းရဲ့စိတ်ဆင်မှာရှိတဲ့လောဘဒေါသစတဲ့ကိလေသာတွေလည်းမင်းပြန်အောင်ရိပ်ပြီးတော့လို့ကိုယ့်ကိုယ်ကိုအမြဲတမ်းသတိပေးဖို့အတွက်ခေါင်းကိုပြန်အောင်ရိပ်ထားခြင်းဖြစ်ပါတယ်။ဒါတော့ခေါင်းပြောင်တာနဲ့အမျှကိလေသာလည်းပြောင်ဖို့လိုအပ်ပါတယ်။ဒီနေ့ရှိလူဟုကြောင့်မျိုးသားမျိုးသမီးတွေကရုံးကိထားပြီးတော့ပြန်အောင်ထားကြတာကတော့ကိလေသာပြောင်ခြင်းနဲ့ရွေချက်မဟုတ်လောက်ဘူးထင်ပါတယ်။တချို့တကယ်ကိုသာသနာ့ဘောင်ဝင်ပြီးတော့ယဟန်ပြုပြီးလို့လူထွက်သွားလို့ခေါင်းပြောင်နေတာမျိုးတိလရှင်ဝိတ်ပြီးလို့လူပြန်ထွက်သွားလို့ခေါင်းပြောင်နေတာမျိုးကတော့ဒါကတော့တမျိုးပေါ့ဘုံကြီးဝိတ်ထွက်ထွက်ချင်းတိလရှင်ဝိတ်ထွက်ထွက်ချင်းသဘင်ပြန်ဆိုက်လို့ရတာမှမဟုတ်တာသဘင်အတုဆက်ထားရင်တော့ရမှာပေါ့အဲ့ဒါသူ့တဘာဝကိုကယဟန်တိလရှင်ဝိတ်ထားလို့ပြောင်တာကတော့ပြောင်မစီတချို့ကတော့သူများကတော့ဆက်ရှင်ထားတာနဲ့ကိုယ်လည်းပဲကရုံးဖက်ရှင်ထားမယ်ကရုံးစံလေးထားမယ်ဆိုပြီးတော့တမင်ကောင်းကြီးတဲ့လူတွေကလည်းရှိတယ်မျိုးသားတွေရိတ်တာကတော့အထူးမပြောလို့ဘူးတချို့မျိုးသမီးတွေရိတ်တာကြတော့နည်းဆန်းတယ်လို့ဖြစ်နေတယ်ဆန်းတယ်လို့ဖြစ်တယ်ဆိုတာကဥစ္စလို့စာဆောင်တစ်ခုမှဖတ်လိုက်ဘူးတယ်ကရုံးပုတ္တိသနာဆောင်ပါလိပေါ့လေအမျိုးသမီးတွေကရုံးထားကရုံးကြီးထားတာနဲ့ပတ်သက်ပြီးတော့ဘာရည်ချက်နဲ့ထားတာလဲလို့အမျိုးသမီးကြီးငယ်ကိုလိုက်ပြီးတော့အင်တာဗျူးလုပ်ထားတာလေးဖတ်လိုက်ရတယ်ဖလာရတဲ့အချိန်မှာမျိုးသမီးငယ်တယောက်ကဘလို့ပြန်ဖြေထားတယ်လဲဆိုတော့ကျမကရုံးထားတာကမျိုးတယ်စ ွေးတဲ့လမ်းလျှောက်သွားလို့ရှိရင်လမ်းမှာတွေ့တဲ့လူတွေကဒီလိုပြောကြတာကိုသာယာလို့ပါဘယ်လိုပြောကြတာလဲဆိုတော့ဟဲ့ကတုံးလေးနဲ့စလိုက်တာဟာကတုံးလေးနဲ့လိုက်တာပဲဟာဘယ်တော့မှပြလိုက်ရှင်ဝင်လိုက်ပါလေစတဲ့အဖြစ်ပေါ့သူ့ရဲ့ကတုံးကြောင်ကလေးကိုကြည့်ပြီးတော့မျက်ချက်အမျိုးမျိုးပေးတော့မျက်ချက်အမျိုးမျိုးပေးတဲ့အတန်လေးကိုသာယာရှင်လို့မှသူကတုံးကြည့်ထားတာပါတဲ့အဲ့ဒီလိုအင်တာဗျူးအဖြေလေးတစ်ခုဖတ်လိုက်ရပါတယ်အဲ့ဒီအဖြေကိုကြည့်မယ်ဆိုရင်သူတို့တို့လေးကောင်းကြံအောင်ရိတာဟာကိလေသာပြောင်းခြင်းလို့ရိတာဟုတ်ရဲ့လားမဟုတ်ပါဘူးကိလေသာဘယ်ပင်နဲ့ထားတော်ထက်တောင်ကိလေသာကပူများလာတယ်လို့ရှိနေသေးတယ်နော်အဲဒါကောင်းကြံနိုင်ကိလေသာမပြောင်းဘူးအဲဒီမှာဖြစ်ပေါ့လေသဘင်နဲ့ပတ်သက်ပြီးတော့လေကိမျိုးမျိုးထားပြီးတော့တာယာနစ်သက်တက်မဲ့ဆွလန်းကြတယ်ကိဆိုလို့လဲကိဆိုတာဘာကိုပြောတာတုန်းအင်္ဂလိပ်စကားလားဒါမှမဟုတ်ဗန်စကားလားပြောရင်လည်းစဉ်းစားမိတာကတော့ခုနသဘင်ဆိုတာကပါဠိလိုဆိုတဲ့ဥပဒေနဲ့စဉ်းစားရတာကအထိမသမင်္ဂယီကိတာလောမနခာဒန္တာတဆောစသည်အပြင်စဉ်းစားရတာဆိုတော့သဘင်ကိုပါဠိလိုကိတာလို့ခေါ်ပါတယ်အဲ့ဒီကိတာဆိုတဲ့ပါဠိစကားလုံးလေးတွေကပါဠိကိုအသာထုတ်ထားပြီးတော့ကိဆိုတဲ့စကားလုံးတစ်လုံးနဲ့အဖြစ်စုပြီးယူလိုက်တဲ့လူဥစဉ်တော့တွေးမိတာပဲဟုတ်လောက်မထင်ပါနဲ့နော်ဒါကြောင့်မလို့ဒီကိမျိုးမျိုးနဲ့မတက်ကြတာပေါ့ဒီကိလေးကတော့ဒွိကိဒါရီကတော့ဒယနာကိစရိယဖြစ်ပေါ့လေအဲ့ဒါဇမင်းဆိုင်သွားပြီးတော့ဇမင်းညဆိုင်သွားပြီးတော့ဇမင်းညက်တယ်ဆိုလို့ရှိရင်လေလူငယ်တွေကဘယ်လိုပြောကြတယ်လေကိထုတ်တယ်လို့ဘယ်လိုပြောကြတယ်နော်ကိသွားခုတ်လာဦးမယ်ကိထုတ်တယ်ဆိုတာကတော့နားထောင်လို့ကောင်းပါသေးတယ်တချို့ခုခုလူငယ်လေးတွေတချို့ပြောကြတာဥစဉ်လို့ကြားဘူးလားအံ့ဩလို့လည်းမဆုံးပါဘူးလူတယောက်သဘင်ရှိနေတဲ့သဘင်ညဆိုင်သွားပြီးတော့သဘင်ညက်ပြီးပြန်လာတယ်ဆိုရင်လူအမျိုးသားလူငယ်လေးတွေအချင်းချင်းဘာပြောကြတယ်လဲဆိုတော့မဲတဲတူလဲပြီးပြီပေါ့တဲ့။နောက်သဘင်ညက်တော့တဲတူလဲတယ်ဆိုတော့တတော်ကိုတခြားပြီးဖြစ်တယ်နော်။သဘင်ညက်တဲ့သဘင်ဆိုတာကလူရဲ့ခန္ဓာကိုယ်မှာအထွတ်အထိပ်ဦးခေါင်းထက်မှရှိတာ။တဲတူလဲတယ်ဆိုတာတဲတူဆိုတာကဘယ်မှာရှိတာတော့ခန္ဓာမှာရှိတာ။ခန္ဓာဆိုတာကခန္ဓာကိုယ်ရဲ့အောက်ဆုံးဖြစ်တဲ့ခြေထောက်မှာဝေးရတဲ့အစင်တရာတစ်ခုဖြစ်ပါလေ။ဒီတော့ခေါင်းလှုပ်လိုက်တာကပဲတဲကျိုးလဲတယ်လို့ပြောကြတာကတော့လုံးဝမသိတော့ဘူးလို့ထင်ပါလေ။ဒါပေမဲ့ပြောတယ်နေတော့မကြခဏကြားကြနေရတာပါပဲနော်။တဲကျိုးလဲပြီးပြီ။တချို့တခါတည်းအစင်လိုက်မှနေတော့ကကြုံမှုပါတယ်။တချို့ဒုလဘဥစဉ်လေးတွေပေါ့လေ။ယူရင်းရတဲ့ကနေဝှက်လာတာဆိုတော့တခါတည်းကျမ်းဥစဉ်လေးတွေနဲ့ခင်းနေတယ်ဆိုလို့ရှိရင်ဟာဥစဉ်ကောင်းကြံအောင်ရိပ်ကြည့်တဲ့နေ့ကဥစဉ်တဲကျိုးလဲပြီးပြီလားဒီလိုပြောလို့ရှိရနော်ထားပါတော့လေဒုံပြောချင်တာကတော့သဘင်ကြီးဟုသောကုသသရဲ့အပေါ်မှာဘုရားပြည့်စုံကဗုဒ္ဓယဟနာရှင်မြတ်များကတော့ဆွံ့လို့ထားကြတယ်တရားမှုမရှိတော့အချင်းဆွံ့လို့ထားကြတယ်အဲ့ဒါကိုပဲပုထုဇဉ်လူသားအများစုကတော့တရားနှစ်သက်တမဲ့ဆွေးလဲနေကြတယ်ဒါခန္ဓာတံမှုရဲ့သဘောလေးကိုတံဝေကညာထင်အောင်အနည်းငယ်ဖြည့်တင်ပြီးတော့ပြောပြခြင်းဖြစ်ပါတယ်အဲ့တော့ပထမ၅မျိုးကုဋ္ဌတာလေးကတော့အလို့ရနိုင်မယ်သဘင်ပြီးတော့ပါတဲ့တို့မွေမြင်မွေမြင်ဆိုတာကတော့ခန္ဓာကိုယ်အနန္တမှရှိနေတဲ့သဘင်မှတပါတော့မွေမြင်အာလုံအမွေအာလုံမှာပဲအဲ့ဒီမွေမြင်ကိုလည်းမွေမြင်တဲ့ကုဋ္ဌတာကိုလည်းဘုရားရှင်လူသားအများစုကတော့အမျိုးမျိုးပြုတ်ပြင်းလို့တာယာနေကြတာပါပဲဥပမာဆိုတော့မျက်ခုံးမွေးမျက်ခုံးမွေးဆိုလို့ရှိရင်လေပုံစံမျိုးမျိုးပြုတ်ပြင်းပြီးတော့တာယာနေကြတယ်တချို့ဆိုရင်မူလရှိပြီးသားမျက်ခုံးမွေးလေးကိုဒေတာလေးတွေနဲ့ညှက်ရတာကိုအားမရလို့ပြန်အောင်ရိပ်ပြလိုက်တယ်ရိပ်ပြီးတော့မှမျက်ခုံးမွေးအတုတတ်တာလေးရှိတယ်တချို့လဲမျက်ခုံးမွေးဆွဲတာနဲ့မျက်ခုံးမွေးအတုဆွဲတယ်မြေခုံမွေးအတူဆွဲတာလေးရှိတယ်တချို့ဆိုရင်လေနှခမ်းမွေးလေးကိုပုံစံအမျိုးမျိုးလုပ်ပြီးတော့တာယာကြတယ်တချို့ဆိုရင်လေအဆွဲပုံစံလေးတွေညှက်ကပ်ပြီးတော့ဖြတ်ညှက်ပြီးတော့တာထားကြတယ်တချို့လည်းပဲမုတ်စိမွေးကိုအလှပြုပြင်ပြီးတော့ထားကြတယ်တချို့လည်းပတိုင်းမွေးလေးတွေကိုအလှဆင်ပြီးတော့ထားကြတယ်အဲဒီလိုအချင်းပေါ့လေမွေးမွေးနဲ့ပတ်သက်တဲ့ကုဋ္ဌသာအပေါ်မှာလည်းပဲပုံစံမျိုးမျိုးနဲ့တာယာဖြစ်တဲ့တဲ့မဲ့ဆွေးလဲနေကြတာပါပဲပြီးတော့ဗာကုဋ္ဌတာလေခြေသေးလက်သေးခြေသေးလက်သေးပုံမှန်လေးပဲตายာကြတာပါပဲလက်သေးခြေသေးလေးတွေကိုပုံစံမျိုးမျိုးလေးညှက် အချွန်လေးတွေအတက်ကလေးတွေနဲ့အချွန်တက်ကလေးတွေပုံစံဖွာတာအားမရတော့လက်သေးဆူသေးလေးပါဆူလိုက်ပြီးတယ်ဒါလက်သေးဆူသေးလေးအပေါ်မှာလည်းပဲပုံစံမျိုးမျိုးနဲ့ตายာနှစ်သက်တက်မဲ့နေကြတာပါပဲခြေသက်လက်သက်ပြီးတော့သွားသွားကြည့်လို့ကွတ်ထားတာပုံမှာလည်းตายာလို့မရဘူးလားရတာပဲตายာနေကြတာပါပဲဩဒီလူကတစ်သက်ကလေးနဲ့ပြုံးလိုက်ရင်သိလှတာပဲအာဒီလူကရွှေသွားကလေးနဲ့သိလှတာပဲဒီလိုကြောင့်မှသွားအဟောင်းတွေကမကောင်းတော့ဘူးဆိုရင်လေလှမယ်ထင်တဲ့ရွှေသွားလေးတွေသွားလေးအဟောင်းလေးကိုရွှေနားလေးတွေကုတ်ပြီးတော့ตายာကြတယ်တချို့ကြွားတာဝါသနာပါတဲ့လူဆိုလို့ရှိရင်လေကိုယ့်ရဲ့ရွှေသွားလေးကအံသွားထဲမှာရှိတာအဲ့ဒါအံသွားသူများမမြင်မြင်အောင်32ချောင်းသွား32ချောင်းအကုန်ပေါ်အောင်ပြုံးကြတယ်သွားလေးမြင်စီတယ်လို့ပေါ့လीနော်တချို့လည်းပဲသွားထဲမှာစိန်ထည့်ထားတဲ့ဆိုတာလည်းရှိပါတယ်နော်မော်ဒယ်မျိုးသမီးတယောက်သူ့ရဲ့ရှေ့သွားလေးမှာစိန်လေးပြုတ်ထားတယ်ဆိုတာဥစဉ်လို့ဖတ်လိုက်ဘူးတယ်အဲ့ဒီမှာဖြစ်ပေါ်လीသွားကြည့်လို့ကုထာတာမှလည်းပဲအမျိုးမျိုးပြုပြင်ကြံစပြီးတော့ตายာနေကြတာပါပဲဇပင်မွေးညင်းရှေ့သေးလက်သေးသွားပြီးတော့ပါလေအရေးအရေးဆိုတာကတော့လူတိုင်းမြင်ကြနေကြရတဲ့အပေါ်ကအရေးပြားပါပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတတ္တဝပဲလို့တတ်မှတ်နေကြတယ်ဆိုတာဒီအရေးပြားကြောင့်ပါပဲဒီအရေးပြားကိုကြည့်ပြီးတော့ပဲကြောင်နေတရားပါရနှစ်တဲ့တမဲဆွေလမ်းမှုအများဆုံးဖြစ်နေကြတာပါပဲသူသားလေးကနူးညံ့လိုက်တာသူသားလေးက